တိုင်းနယ်ပြည်နယ်ကလူငယ်အဖွဲ့ဝင်တွေနဲ့တွေ့ဆုံပွဲမှာဒေါအောင်ဆန်းစုကြည်က NLD ပါတီကိုမကြောက်မှတ်ပုံပြန်တင်ရတယ်လဲဆိုတဲ့အချက်ကိုရှင်းပြခဲ့ပြီး NLD ပါတီကိုမှတ်ပုံတင်ရင်ရလာမယ့်အကျိုးတရားတွေကိုလည်းဒေါအောင်ဆန်းစုကြည်ကရှင်းပြခဲ့ပါတယ
်အခုမြို့သားဒီမိုကရေစီအဖွဲ့ချုပ်ကပြန်ပြီးတော့မှတ်ပုံတင်လိုက်မယ်ဆိုရင်ကျမတို့ဟာတရားဝင်နိုင်ငံရေးပါတီတစ်ခုအနေနဲ့လှုပ်ရှားလို့ရပါတယ်အရင်တော့ဆိုလို့ရှိရင်တရားဝင်နိုင်ငံရေးပါတီမဟုတ်လို့ဟိုဟာလုတ်ခွင့်မရှိလို့ဒီဟာလုတ်ခွင့်မရှိလို့စတဲ့အကြောင်းပြချက်တင်နေလွတ်တင်လွတ်ထွက်တာတွေကိုမလွတ်ခဲ့တာတွေအများကြီးရှိပါတယ်။ဒါကတော့ကျမတို့လူငယ်တွေမဟုတ်ပါဘူး။ကျမတို့ဘ ਹੁ ကလူကြီးတွေလည်းဒီအတိုင်းပဲလုတ်ခဲ့ရတာတွေရှိပါတယ်။အဲ့တော့အခုကြာလို့ရှိလို့ရှိရင်ကျမတို့ကပြန်ပြီးတော့ပြင်ပြင်နဲ့အဖွဲ့ကိုဖွဲ့စည်းရမယ်။စီးနဲ့ကားနဲ့လည်းဆက်ပြီးတော့လုတ်သွားရမယ်။နောက်ပြီးတော့ကျမတို့လူငယ်တွေပို့ပြီးတော့ပါဝင်နိုင်အောင်လို့ကျမတို့ကြိုးစားရမယ
်။မြန်မာနိုင်ငံရေးပြဿနာဖြေရှင်းရမှာဥပဒေစိုးမိုးရေးဟာအကြီးကကင်တွယ်လှုပ်ဆောင်ရမယ့်ကိစ္စဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပြီးတိုင်းသားဒေသတွေကလူအခွင့်အရေးချိုးဖောက်ခံရမှုတွေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စတွေဟာလည်းဥပဒေစိုးမိုးရေးနဲ့ဆက်စပ်နေတယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ
်။ကြည်တွင်းငြိမ်းချမ်းရေးဆိုတာကျမတို့နိုင်ငံအတွက်မဖြစ်မနေလိုအပ်တဲ့ကိစ္စဖြစ်ပါတယ်။အဲ့တော့ကျမတို့ပြည်နယ်တွေမှာကျမတို့တိုင်းရင်းသားတွေနဲ့ပတ်သက်လို့တရားမျှတတာဖြစ်ဖို့ဆိုတာဥပဒေစိုးမိုးရေးရှိရမယ်လေ။ဒါကြောင့်မလို့ဒီနှစ်ခုကလည်းခွဲလို့မရပါဘူး။အဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဒီဟာကိုလည်းကျမတို့ရဲ့ဥတီချက်တစ်ခုအနေနဲ့ထားမယ်လို့ကျမပြောသွားပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေထဲမှာဆိုလို့ရှိရင်ကျမတို့အနေနဲ့ပြည်နိုင်ငံကိုအကျိုးမပြုတ်ဘူးလို့ထင်တဲ့အချက်လက်တွေရှိပါတယ်။အဲ့ဒီအချက်လက်တွေကိုကျမတို့ဟာပြုပြင်ပြောင်းလဲဖို့လုပ်သွားမှာပါ
။ NLD ပါတီမှတ်ပုံပြန်တင်မယ်၊ရွေးကောက်ပွဲဝင်မယ်လို့အတန်းထွက်လာခြင်းမှာဒါကိုသဘောမတူနိုင်သူတွေရှိခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားတွေမလွတ်လာသေးခင်မှာပြည်တွင်းစစ်မရက်စဲနိုင်သေးခင်မှာNLD ပါတီအနေနဲ့မှတ်ပုံမတင်သင့်သေးဘူးလို့ပြောဆိုသူတွေနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ရဲ့ဖြေရှင်းချက်က
တချို့အနေပြီးတော့အခုဒီနိုင်ငံမှာနိုင်ငံရေးကျင်းသားတွေရှိနေသေးလို့ဤတွင်းစစ်ကလည်းဖြစ်နေသေးလို့ဒီဖွဲ့စည်းပုံအခြေခံဥပဒေကြီးကလည်းမပြုတ်ပြင်းရသေးလို့ကျမတို့အနေနဲ့မှတ်ပုံမတင်သင့်ဘူးရေကောက်ပွဲမဝင်သင့်ဘူးလို့ပြောပါတယ်ဒီလိုအမြင်တွေကိုလည်းကျမကလက်ခံပါတယ်ဒါကမတူတဲ့သဘောထားတွေပေါ့ဒါပြင်ကျမကတော့တခုတော့ပြန်မေးချင်တယ်အဲ့တော့ဘယ်လိုနည်းနဲ့ဒီကိစ္စကိုဖြေရှင်းဖို့စဉ်းစားထားကြတယ်။ကျမတို့ကတော့လူများလို့သိဖို့တော့မဆောင်ပါဘူး။ကိုယ့်ဘာကိုယ်လုပ်ရမယ်လို့ကျမတို့ထင်ပါတယ်။ကျမတို့ရှောင်မယ်လားကျမတို့ခင်းသွားရမယ်။ဘယ်သူခင်းပေးတာကိုမှကျမတို့စောင့်နေမှာမဟုတ်ပါဘူး။ကိုရှောင်ရင်းနဲ့ကိုခင်းသွားရမယ်။ဒါပင်ပန်းနေဆိုတော့ကျမတို့သိတယ်
။ဒါအပြင်မြန်မာဒီမိုကရေစီအပြောင်းလဲအတွက်လှုပ်ဆောင်ကြရမှာအားလုံးကတာဝန်ယူစိတ်ရှိကြဖို့လိုပါတယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ်
။ခေါ်ချုပ်ကနေပြီးတော့ဘာတွေလုပ်ပေးပါဘာတွေလုပ်ပေးပါဆိုပြီးတောင်းဆိုတယ်ကျမအများကြီးကြားခဲ့ရတယ်။အဲ့တော့အမှပြောရင်ကျွန်တော်သိပုံဝင်မကြောက်ဘာလို့ပေးနိုင်တာလေးတွေကိုလည်းပြောစီခြင်းတယ်ကိုလိုချင်တာကြီးပဲစဉ်းစားနေလို့မဖြစ်ဘူးအဖွဲ့ချုပ်ကဒီလောက်တောင်မှအနည်း20ကျော်ကျော်အတွင်းမှာဘာမှမရှိဘဲနဲ့စုပ်ပြတ်တက်နေတဲ့အချိန်လေးမှာတောင်မှကျမတို့ရဲ့လူငယ်တွေအတွက်ကျမတို့သင်တန်းနေကျမတို့လွတ်ပေးနိုင်တဲ့တတ်နိုင်သမျှဒီဘလူးမိုးအထောက်အကူတွေကိုကျမတို့လွတ်ပေးခဲ့တယ်ဥပဒေအထောက်အကူတွေကိုလွတ်ပေးခဲ့တယ်အခုလူငယ်တွေကိုပညာရေးဘက်ကထောက်အကူပေးပါလွတ်ပေးပါဆိုကျမတို့မလုပ်နိုင်လို့လားကျမတို့ကွန်ရက်ထဲကဗေဒသင်တန်းဆိုလို့ရှိရင်လေနိုင်ငံရေးအရာကျမတို့ရဲ့လူငယ်တွေပို့ပြီးတော့အရေးချင်းတက်လာအောင်လို့ကျမတို့စူးစမ်းနေတာပဲဒီတော့ကိုယ့်ဘက်ကလည်းဘာပါလို့နိုင်လဲဆိုတာကိုအဲ့ဒါကိုလည်းမေးစေချင်တယ်ဒီမိုကရေစီအခွင့်အရေးပဲလိုချင်ပါတယ်ဘာလိုချင်ပါတယ်ဂျာလိုချင်ပါတယ်ဆိုလို့ရှိရင်တာဝန်တော့ခြေပြောင်းမှာပေါ့အဲ့ဒါမှပဲကျမတို့လူတိုင်းလူတိုင်းကျမတို့အဖွဲ့ဝင်များအထူးသဖြင့်လူငယ်များဟာတိုးတက်နိုင်မှာဖြစ်ပါတယ်ငါကိုဘာလို့ပေးနိုင်လဲမေးမယ်စားငါဘာလို့ပေးနိုင်လဲဆိုရမေးကိုမေးကြပါ
မြန်မာနိုင်ငံသားအလုံးလူလားနေတဲ့ဒီမိုကရေစီပန်းနိုင်ရောက်ဖို့လူငယ်တွေအနေနဲ့တာဝန်သိစိတ်နဲ့ကြိုးစားကြဖို့ကိုလည်းဒီကနေ့လူငယ်တွေနဲ့တွေ့ဆုံပွဲမှာဒေါအောင်ဆန်းစုကြည်ကအခုလိုတိုက်တွန်းသွားပါတယ်ခင်ဗျာ
ကျွန်မအမြဲပြောတယ်ကျွန်မတို့ကကိုလန်းကိုဖောက်ပြီးတော့ရှောင်ရမယ်လူတွေအခုလည်းကျွန်မတို့ကိုလန်းကိုဖောက်ပြီးတော့ရှောင်ရမှာပဲဘယ်သူမှလမ်းခင်းပြီးတော့ပန်းခင်းပြီးဖို့ကျမတို့စောင့်ခဲ့တာလည်းမဟုတ်ဘူးဘယ်တော့မှလည်းမစောင့်ခဲ့ဘူးကျမတို့ရှောက်တဲ့လမ်းကိုကျမတို့ဖောက်သွားတယ်ကျမတို့ခင်းသွားတယ်ပန်းခင်းလမ်းကိုရှောက်ချင်ကိုပန်းကိုစိုက်ပြီးတော့ကိုပန်းကိုကျဲလူများတွေလုပ်ပြီးဖို့တော့မစောင့်ပါနဲ့အခုလဲပန်းခင်းတဲ့လမ်းကြီးမဟုတ်ဘူးရှောက်ရင်းနဲ့ခင်းသွားရမယ်လမ်းကြီးအဲ့ဒီလမ်းဟာကျမတို့ပြည်သူတွေအားလုံးလူလားနေတဲ့ပန်းတိုင်ကိုရောက်မယ်လမ်းဖြစ်ရပါလိမ့်မယ်အဲ့ဒီပန်းတိုင်ရောက်ဖို့အတွက်ကျမတို့အလုံးစူးစမ်းပြီးတော့အတူယုံကန်သွားမှကိုလူချင်းနဲ့ပန်းတိုင်ကိုရောက်မှာပါအဲ့ဒီပန်းတိုင်ရောက်ဖို့အတွက်ကျမတို့လူငယ်များဟာဝိုင်းဝန်းပြီးတော့စူးစမ်းကြပါတာဝန်သိစိတ်ကိုဘယ်တော့မှမမေ့ကြပါနဲ့လို့ကျမမေတ္တာရခံနေတဲ့ညီကုန်းချုပ်ပါ